ထိုင်းနိုင်ငံမှာမကြသေးမီသတင်းပတ်တွေတုန်းကအသက်16နှစ်အရွယ်ကျောင်းသားတူအပါအဝင်ဆန္ဒပြသူ35ယောက်ကိုတော်ဝင်မိသားစုကိုအသေးရေဖျက်မှုနဲ့ထိုင်းအာဏာပိုင်တွေကစွဲချက်တင်ခဲ့တာကလွတ်လပ်စွာပြောဆိုခွင့်နဲ့စူဝေးခွင့်ကိုဖိနှိပ်ချုပ်ချယ်တာဖြစ်လို့စိုးရိမ်ပူပန်ပြီးကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ
်။ So to use a law which carries a sentence, a maximum sentence of 15 years imprisonment.
တော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုအသုံးချပြီးအပြည့်ဆုံးထောင်ဒဏ်15နှစ်ချမှတ်ခဲ့ရကထိုင်းနိုင်ငံကိုယ်ရင်လက်မှတ်ရေးထိုးထားတဲ့နိုင်ငံရေးနဲ့ပြည်သူ့အခွင့်အရေးဆိုင်ရာနိုင်ငံတကာကွန်ဗင်းရှင်းကိုလိုက်နာမယ်ဆိုတဲ့ဂရိကဝတ်တွေနဲ့ကန့်ကျင်မှုရှိကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးချုပ်ပြောခွင့်ရရာဗီနာဆမ်ဒါဆာနီကပြောပါတယ်လူငယ်တွေဟာတော်ဝင်မိသားစုကိုပြောင်းလာတဲ့ fashion show ပုံစံပြပွဲတစ်ခုမှာပါဝင်ခဲ့တာကြောင့်အခုလိုဖန်စီခံခဲ့ရတာလို့ Sumter Sunny ကပြောပါရယ်အဲ့ဒီ fashion show ကကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေရဲ့အစိပ်ပိုင်းဖြစ်ပြီး fashion show မှာပါဝင်သူတွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ရပိုင်ခွင့်အခွင့်အရေးကိုအသုံးချရတာဖြစ်ကြောင်းလည်း Ravina Sumter Sunny ကပြောပါရယ်တော်ဝင်မိသားစုကိုအကာအကွယ်ပေးထားတဲ့ဥပဒေကိုကျူးလို့ရင်ရာဇဝတ်မှုအဖြစ်သတ်မှတ်ထားတာကိုထိုင်းနိုင်ငံကိုရိုင်းလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာစာချုပ်စာတမ်းပါဂရိကဝတ်တွေနဲ့ကိုက်ညီအောင်ပြုပြင်ပြောင်းလဲဖို့ကုလဆောင်ကြီးရဲ့အဖွဲ့ရဲ့ထပ်တလဲလဲတောင်းဆိုနေမှုကိုထိုင်းနိုင်ငံကစက်ပြေးလစ်လို့ရှုနေတယ်လို့လည်းသူကပြောပါရယ်လူခွေဆောင်ကြီးရဲ့အဖွဲ့ HRW ကတော့အဲ့ဒီဥပဒေကထိုင်းအစိုးရကိုအခွင့်အာဏာအများပြားပေးထားလွန်းတယ်လို့ထိုင်းပြည်နဲ့အစိုးရကိုစန့်ကျင်သူတွေနှုတ်ဆက်သွားအောင်လဲအဲ့ဒီဥပဒေကိုအာဏာပိုင်တွေကအသုံးချနေကြောင်းပြောပါရယ်ခင်ဗျ